ရခိုင်တပ်တော် AA ပါဝင်တဲ့တိုင်းရင်းသားညီနောင်မဟာမိတ်သုံးဘွဲ့ရဲ့2029စစ်စင်ရေးစတင်ခဲ့တဲ့က6တော်မြောက်ဦးမင်းပြမြေပုံနဲ့ပေါတော်မျိုးနယ်တွေကို AA ကသိမ်းယူထိန်းချုပ်နိုင်ခဲ့တယ်လို့လက်နက်ခဲယံအများအများလည်းရရှိခဲ့ပါတယ်။ဒါအပြင်စစ်ကောင်စီရေတပ်တင်မော်စုစုပေါင်း5စီးကိုလည်း AA ကတိုက်ခိုက်ဖျက်ဆီးနိုင်ခဲ့တယ်လို့ထုတ်ပြန်ထားပါတယ်။အခုလိုရခိုင်မြောက်ပိုင်းမှာစစ်ရေးအရာမျိုးနယ်တွေကိုလက်လွတ်ဆုံးရှုံးနေတဲ့စစ်ကောင်စီအနေနဲ့ရခိုင်တောင်ပိုင်းကိုထိန်းထားနိုင်ဖို့စစ်အင်အားတိုးချဲ့တာတွေတပ်မိသားစုဝင်တွေကိုရွှေ့ပြောင်းတာတွေနဲ့ဆက်လက်နဲ့ပစ္စည်းတွေပို့ဆောင်တာတွေကိုလုပ်နေပါတယ်။အမ်းမြို့နယ်တောင်ကုန်းမြို့သားမှတည်ရှိပြီးတော့စစ်ရေးအရာအရေးပါနေတဲ့ရခိုင်တောင်ပိုင်းမအီမြို့နယ်တွေမှာလည်းစစ်တပ်တွေတပ်ဆွဲနေပါတယ်။ဒါကြောင့်အဲ့ဒီဘက်ကိုအေးအေးရခိုင်တပ်တွေရောက်မလာနိုင်အောင်လို့မအီမျိုးကတရားနှစ်ဆင်းကိုစစ်တပ်ဘက်ကတောက်ချာနေကမိုင်းခွဲဖျက်ဆီးခဲ့တယ်လို့တရားအနည်းနေထိုင်တဲ့မအီဒေသခံတယောက်ကပြောပြပါဗျာ
။ပထမတရားကမအီမျိုးအလေရတရားပြောလဲဘဟုပေးရွက်ဒီဖေးရွက်ကြားတယ်ဒါဆိုဒီပြီးတော့မီရဲ့အဲဒီလမ်းမကြီးပေါ်တရားပေါ့နောက်တရားတစ်ခုကဒီတောက်ကြီးပေါ်တရားဆိုတာဒီမီရထွက်သွားလို့ရှိရင်အာဆယ်မိုင်ပုံဝင်နေတော့ရှိတယ်အဲအနာကနေပြီးတော့ဆယ်မိုင်ပုံဝင်နေတော့ကတရားကိုဖောက်သွားတာပြီးတော့အဲ့တရားလည်းပြူအဲ့တရားလည်းဖောက်ခွက်ခဲ့ရတယ်ပေါ့အဲတရားနှစ်ဆင်းလုံးပဲဖောက်ခွက်ခဲ့ရတယ်
အမ်းမြို့နဲ့တောင်ကုန်းမြို့ကြားမှာတည်ရှိသလိုကြောက်ဖြူနဲ့ရံပြဲမြို့နယ်တွေရဲ့အရှိအလယ်ပိုင်းမှာတည်ရှိတဲ့မအီမြို့နာကစည်းစံတောင်မှာစစ်ကောင်စီဗျူဟာဂုံးကိုအခိုက်အမာတိစောက်ထားတယ်လို့အဲ့ဒီဘက်မှာနေသူတွေကပြောပါတယ်။ပြီးခဲ့တဲ့ရက်ပိုင်းကလည်းတပ်မိသားစုဝင်တွေကိုရဟတ်ရင်တွေနဲ့ပြန်ပို့တာတွေရှိသလိုအင်အားအသစ်ထပ်ဖြည့်တာတွေလည်းရှိနေတယ်လို့ဒေသခံတွေကပြောပြကြပါတယ်။အဲဒါကြောင့်အဲ့ဒီဘက်ကိုရခိုင်အေအေတပ်တွေရောက်မလာနိုင်အောင်လို့အဆက်ဖြတ်ပုံရတယ်လို့မအီဒေသတက်ကြွလှုပ်ရှားသူလူငယ်တယောက်ကသုံးသပ်ပါတယ်။
အခုဒီစစ်ကောင်စီကဒီဘီဝါဆိုင်ကရဲ့ရောစည်းစံတော်ပေါ်လေအဲ့နေရာဘီဝါဆိုရှင်ဒီရန်ကျဲကိုရောဒီဖက်အတောင်ကုန်းငယ်တွေဖက်တော်များရောအလန်းမီရဲ့နေရာလို့ပြောလို့ရပါပေါ့။အဲ့တော့ဒီမီကွန်နိုက်ကလည်းဒီတောင်ကုန်းရန်ကျဲအမ်းပေါ်လေကြောက်ဘူးပေါ့အလေးမျိုးနဲ့အလေဆုံးမှတ်မှရှိတယ်လို့ဆိုလို့ရတယ်။ဆိုတော့မီဘီဝါကိုတော့ထိန်းထားနိုင်သေးရတာဒီဒီသားထဲမှာတကယ်ကျွန်တော်မြင်မှာဟောဖြစ်လို့နေလို့ရနိုင်သေးတဲ့အရာမျိုးပေါ့အာပြီးရင်ဒီသားတွေရှုလိုက်တာကိုနိုင်ကွာကျွန်တော်မြင်တော့ကတော့အာဒီလိုဒီအေးကလာတိုက်မယ်ဆိုတော့စွရင်ပြီးတော့ဒီသားတွေကိုဖြစ်လိုက်တဲ့ပုံမျိုးပူပေါက်တယ်ပေါ့လေ
ရခိုင်မြောက်ပိုင်းမှာစီးရဲရအတော်လေးအနိုင်ရနေပုံရတဲ့အေးရဲ့အဖွဲအနေနဲ့တောင်ပိုင်းမြို့နယ်တွေကိုတိုက်ခိုက်မယ်ဆိုရင်စီးရဲရအဓိကကျတဲ့မအီမြို့ကိုမရရအောင်တိုက်ခိုက်သိမ်းယူရမယ်အနေအထားရှိတယ်လို့လည်းရခိုင်ဒေသစီးရဲလေးလာသူတွေကပြောကြပါတယ်မအီမျိုးနယ်တွေကထောင်ထဲချီတဲ့ဒေသခံတွေကတော့တိုက်ပွဲဖြစ်လာမှဆိုးရိမ်တာကြောင့်ဘေးလွတ်ရာကိုထွက်ပြေးနေကြရတယ်လို့ဒေသခံတွေကပြောပြကြပါတယ်။လက်ရှိမှာတော့ရခိုင်တောင်ပိုင်းကရံပြဲမြို့နယ်ကိုပြီးခဲ့တဲ့လကတည်းကအေအေဘက်ကထိုးစစ်ဆင်တိုက်ခိုက်ခဲ့တယ်လို့စစ်ကောင်စီဘက်ကလည်းကြီးရည်လေပူပေါင်းခုခံတိုက်ခိုက်နေတာကြောင့်ဒီကနေ့အထိတိုက်ပွဲတွေပြင်းထန်နေစေဖြစ်ပါတယ်။ဒါအပြင်ကြောက်ဖြူမြို့နယ်ကကလဘာချေးရွာအနီးမှာလည်းဒီအပိုင်းအတွင်းစစ်ကောင်စီနဲ့အေအေတပ်တွေကြားတိုက်ပွဲတွေဖြစ်ပွားနေပါတယ်။စစ်ကောင်စီဘက်ကလေကြောင်းတိုက်ခိုက်မှုတွေလက်နက်ကြီးနဲ့ပစ်ခတ်မှုတွေလုပ်နေတာကြောင့်ကုလဘာချေးရွာနဲ့အနီးအနားချေးရွာတွေကဒေသခံတွေဘေးလွတ်ရာကိုထွက်ပြေးနေကြရတယ်လို့ကလဘာချေးရွာဒေသခံတဦးကပြောပါတယ်
။ဒီနေ့ကနှစ်နာရီတိတိလောက်မှတက်ပြီ။မော်ဆယ်ဆက်ဆက်လာတော့ကြောက်နေရပြီလေ။အခုအင်တာဗျူးနေတော့လေဆက်ပြည့်တယ်ဒီမှာ။ပြေးနေကြတာပေါ့အကုန်လုံးကတုံဆောင်နေကြတယ်ထိုက်လိုက်နေကြတယ်လေပြေးတယ်ဒီကပြေးဘလုံးမလွာလာလာလာကိုမရှိဘူးလွာလာမှုဆိုတာပဲရမလဲအခုတော့ဘုံကိုရှင်းတဲ့မှာစားဘုံကိုရှင်းတဲ့မှာနေဘုံစီတဲ့ကပြောနေရတာပေါ့အိုက်တယ်ဆိုတာလေအဲ့ဒီမှာပဲဘလုံးမလည်းလူကျွန်တော်တို့ရွာကြတော့လူတောင်မှကျွန်တော်တို့ဟိုရှေ့ဆရာခိုင်နှုံးကတော့မရှိတော့ဘူးလေရှေ့ဆရာခိုင်နှုံးကမရှိတော့ဘူးကြံတဲ့လူတွေကတော့ဟိုကျွန်တော်တို့ပဲနင်းနေကြံရပါပေါ့
မောင်တော်ရသေးတော်အပါဝင်တချို့မြို့နယ်တွေမှာလည်းစစ်ကောင်စီနဲ့ရခိုင်တိုင်းရင်းသားလက်နက်ကိုင်အေးအေးဖွဲ့တို့ကြားတိုက်ပွဲတွေဒီကနေ့ပြင်းထန်နေပါတယ်ရခိုင်မြို့နယ်ရဲ့မြို့တော်စစ်တွေမှာလည်းစစ်ကောင်စီစစ်တပ်အကြီးအကဲတွေနဲ့တာဝန်ရှိသူတွေကိုရွှေ့ပြောင်းတာတွေရှိနေတယ်လို့စစ်တွေဒေသခံအများစုဟာလည်းမြို့ရင်းတိုက်ပွဲတွေဖြစ်လာမှာကိုစိုးရိမ်နေကြောင်းဘေးလွတ်ရာကိုပြောင်းနေကြရတယ်လို့ဒေသခံတွေကပြောပါတယ်။အေးဘက်ကတော့ရခိုင်ပြည်နယ်ထဲမှာရှိတဲ့စစ်ကောင်စီတပ်စခန်းတစ်ခုမကျန်တိုက်ခိုက်သွားမှာဖြစ်တယ်လို့ပြောကြားထားပါတယ်ရှင်။